နေတဲ့ပုဂ္ဂိုလ်ပါပဲအနည်းအားဖြင့်ပြောမယ်ဆိုရင်လည်းဒီပုဂ္ဂိုလ်ကတော့ဖြင့်ကန္နာယနအကိုပဲလို့ပြောနိုင်ပါတယ်လို့ဘုရားကိုယ်တော်မြတ်ဤသို့အမိန့်ရှိလိုက်အမှန်တော့မြန်မာလိုပြောမယ်ဆိုနားလည်အောင်ပြောမယ်ဆိုလို့ရှိရင်ဝန်တော်ဘုံပုဂ္ဂိုလ်ထမ်းရွက်တဲ့ဆိုတဲ့ပုဂ္ဂိုလ်ဟာပုဂ္ဂိုလ်ရဲ့အမိမှာပဲဝန်တော်ဘုံပုဂ္ဂိုလ်ထမ်းဆောင်တဲ့ပုဂ္ဂိုလ်ဆိုတာတခြားလားပုဂ္ဂိုလ်ရဲ့အမိလားမြန်မာလိုပြောရင်မောင်ဖြူသူတဲ့ပုဂ္ဂိုလ်မျိုးမောင်မဲဆိုတဲ့ပုဂ္ဂိုလ်မျိုးမောင်ဖြူမောင်မဲစသည်ဖြင့်ခေါ်လို့ရတဲ့ပုဂ္ဂိုလ်ဟာပုဂ္ဂိုလ်ဒီပြင်းလျင်ဘာရဟာရဝန်တော့ဝန်ပုဂ္ဂိုလ်ထမ်းနေတဲ့သူတဲ့လောကဟောဟာရအပြင်ပြောမယ်ဆိုလို့ရှိရင်ပညတ္တအနည်းအားဖြင့်ပြောမယ်ဆိုခန္ဓာ၅ပါးကိုပုဂ္ဂိုလ်လို့ဒီလိုဟောရခြင်းပါပဲအတိမတ်ပြုထားတာပဲအဲ့တော့အဲ့ဒီလိုမှမပြောဘဲနဲ့ခန္ဓာဝန်တွေကိုခန္ဓာဝန်တွေကထမ်းရွက်နေတယ်လို့ဒီလိုဟောလိုက်လို့ရှိရင်ဒီလိုပြောလိုက်လို့ရှိရင်တော့ဘယ်လို့မှနားလည်မှာမဟုတ်ဘူး။ဒါကြောင့်မြတ်စွာဘုရားရဲ့ဒေသနာတော်ဟာဒေသနာတော်နှစ်မျိုးရှိတယ်။ပညတ္တိသမုဒိဒေသနာပရမတ္ထဒေသနာလို့ဒေသနာနှစ်မျိုးဒေသနာဘယ်နှမျိုးလဲ။ပညတ္တိသမုဒိဒေသနာအပြင်ဟောရမယ့်ပုဂ္ဂိုလ်မျိုးကြတော့ပညတ္တိသမုဒိဒေသနာအပြင်ဟောရပရမတ္ထဒေသနာအပြင်ဟောအပ်မဲ့ပုဂ္ဂိုလ်မျိုးကြတော့လည်းပဲပရမတ္ထဒေသနာတော်အပြင်ဟောရတိညာတိသမုဒိဒေသနာဆိုတာကအမျိုးကောင်းသားပဲအမျိုးကောင်းသမီးပဲအမည်နာမတွေနဲ့လောကဟောဟာရသမုဒိနေရာအပြင်ပညာပြီးတော့ဟောရတဲ့ဒေသနာမျိုးကိုသမုဒိဒေသနာလို့ခေါ်ရတယ်။တနည်းပြောရင်ပညာတိဒေသနာလို့ခေါ်ရပရမတ္ထဒေသနာဆိုတာကတော့အဖြစ်ယုတ်တရားတွေနံတရားတွေခန္ဓာ၅ပါးတရားတွေသစ္စာတရားတွေအာရဏတရားတွေဓာတ်တရားတွေပရိစ္ဆသမုပ္ပါတရားတွေအဲလိုဟောတဲ့ဒေသနာမျိုးကိုတော့အဖြစ်ပရမတ္ထဒေသနာလို့ခေါ်တယ်။ဘာဒေသနာလို့ခေါ်လဲ။ဒါကြောင့်လောကဟောဟာရအပြင်ဒီနေရာမှာဟောတာချင်းပဲ။ဘာရဟာရဝန်တော့ဝန်ဘုကိုထမ်းတယ်ဆိုတာလောကဟောဟာရအပြင်သမုဒိပညာတိဒေသနာအပြင်ဟောရနားလည်အောင်ပြောမယ်ဆိုလို့ရှိရင်ဖက်ဆောင်ပညာတတ်ထားတဲ့ပါမောက္ခကြီးသည်တပည့်တွေကိုနားလည်အောင်ပြောတဲ့နေရာမှာအင်္ဂလိပ်လိုပြောရမယ်တပည့်မျိုးကြတာအင်္ဂလိပ်လိုပြောမှဒါလည်းနားလည်မယ်တပည့်များကိုအင်္ဂလိပ်လိုပြောရကလားလိုပြောမှနားလည်မယ်တပည့်များကိုကလားလိုပြောရတယ်ထိုပါမောက္ခဆရာကြီးသည်တရုတ်လိုပြောရမယ်ရမယ်နားလည်မယ်ရှိတဲ့သဘောတွေရှိတဲ့တပည့်တွေကြတော့တရုတ်လိုသင်ပေးရတယ်ပြောပေးရဒါလိုပဲဒီမှာလည်းပဲဘုရားကိုယ်တော်မြတ်ကသမုဒိပညာတိဒေသနာအပြင်ဟောမှနားလည်မယ့်ပုဂ္ဂိုလ်များကြတော့လည်းပဲသမုဒိပညာတိဒေသနာအပြင်ဟောရသလားမဟောရပါလားမဟောပါဘူးခင်ဗျာအဲ့လိုမှမဟောပဲနဲ့ခန္ဓာဝန်တွေကိုခန္ဓာဝန်တွေကထမ်းနေပါတယ်လို့သွားပြီးတော့ဟောလို့ရှိရင်နားလည်နိုင်မလားနားမလည်နိုင်မလားဒါကြောင့်မို့လို့ဝန်တန်းဆိုတာပုဂ္ဂိုလ်ရဲ့အမိဝန်တန်းဆိုတာဘုရားရဲ့အမိပါလေပုဂ္ဂိုလ်ရဲ့အမိပါဆိုလိုက်ဝန်တန်းဆိုတာပုဂ္ဂိုလ်တန်မစွာဖြစ်ပေသည်ဝန္တန်ဆိုတာပုဂ္ဂိုလ်တန်မစွာဖြစ်ပေသည်ဤတော့ဘုရားကိုယ်တော်မြတ်သည်သုံးခုမြောက်ဖြစ်သောမာတိကကိုဆက်လက်ပြီးတော့စင်ပြတဲ့အတိုင်းဟောကြားတော်မူပါ၏ကတမေသဘေကဝေဘာရဒါနံဘေကဝေယံတော်မြတ်ဥจิตတော်ဘာရဒါနံအလွန်တရာလိလံလာတဲ့ဝန္တဝန်ဘောတွေကိုခံယူခြင်းဟုသည်ကတမောသအဘေယပါနိတရားတော်မြတ်ဥจิตတော်အလွန်တရာလိလံလာတဲ့ဝန္တဝန်ဘောတွေကိုခံယူခြင်းဆိုတာအဘေရပါလေလို့မိကွန်းထုတ်၍ဘုရားကိုယ်တော်မြတ်ကိုရိုင်းပင်လင်းပြန်ပြီးတော့ဖြေချတော်မူလိုက်ပါတယ်။ယာယံတဏဘောနောပွိကနန္ဒီရာကသာကတာတတရတတရာဘိနန္ဒီနီတေယတိတံကာမတဏဘဝတဏဝိဝါဒနာအယံဩစတိဘေကဝေဘာရဒါနံဘေကဝေယံတော်မြတ်ဥจิตတော်တို့ယာယံတဏအကျင်နှစ်သက်တတ်သောအကျင်တရားနှစ်သက်ဆာလောင်တတ်သောတဏတရားသည်ဘောနာပွိကတပံဘဝတိကိုဖြစ်စေတတ်ပါတော့၏နန္ဒီရာဂတာကတာနှစ်သက်တမေချင်းနှစ်တကွာဖြစ်တတ်ပါတော့၏ ยายันตนาจินนิตตายาสันลังตองตตะตะตนาเตยาติตตันตตะวินันตินิโทโทยอกยะบวะยอกยันอายุ၌แลเวนิเตปิรณีตะบาร่ออิอจินตนาเตยาตนาสุรากะแลเวตายาเรตะบอนิตตะตะบอสันลังเนตะบอတောင်းတတဲ့သဘောကိုတဏလို့ခေါ်ပါတယ်ဘာလို့ခေါ်ပါလဲအဲ့ဒီတဏတရားရှိနေလို့ရှိရင်နဲ့ပောနဘူဤကဘဝအတိတ်တွေကိုပြန်လဲပြီးတော့ယူတတ်ပါတယ်တဲ့ရရတဲ့ဘဝကိုနှစ်သက်တွေ့ခါကျနောက်ဘဝတွေလည်းသွားပြီးတော့နှစ်သက်တက်နောက်ဘဝသွားပြီးတော့နှစ်သက်လို့ရှိရင်အဲ့ဒါနောက်ဘဝတွေသွားပြီးတော့ရတာပဲပြီးတော့နန္ဒီရာဂသာကတာနှစ်သက်ချင်းနဲ့တကွာဖြစ်တယ်ပဲဘဝပဲရောက်တဲ့ဘဝလေးကို तू ကနှစ်သက်တာပဲပြီးတော့တတရတရပြီနန္တိနီရောက်ရဘဝရရအာယုန်ဒီမှာလဲသွားပြီးတော့နှစ်သက်ချင်းသဘောရှိအဲလိုရောက်ရဘဝရရအာယုန်ဒီမှာသွားပြီးတော့နှစ်သက်တက်တဲ့အတွက်တာကြောင့်ထိုတဏတရားသည်ဘဝအတိတ်တွေကိုခံယူနေတယ်ဘာအတိတ်တွေကိုခံယူနေဒါကြောင့်ဝန်တော့ဝန်ဘိုးတွေကိုခံယူတယ်ဆိုတာကတဏတရားဖြစ်နေတာပဲဝန်တော့ဝန်ဘိုးခံယူတယ်ဆိုတာတဏတရားကိုပြောတာဘာတရားကိုပြောတာလဲတဏဆိုတာကကုလပြောခဲ့တဲ့အတိုင်းနှစ်သက်တဲ့သဘောတာယာတဲ့သဘောတောင်းတတဲ့သဘောဆာလောင်တဲ့သဘောကိုတဏလို့ခေါ်တယ်ဓမင်းစာသလိုပဲရေးစာသလိုပဲဓမင်းကစားပြီးတော့တစ်ချိန်စားပြီးတော့လည်းပြီးသွားတယ်မနိုင်6နိုင်9နိုင်လောက်ကြတော့ပြန်လဲပြီးတော့စာတတ်သလားမစာတတ်ပါလားစာတတ်ပါပဲအဲ့လိုပဲတဏတရားကလည်းပဲ तू ကစားနေတာပဲအချိန်ရှိတိုင်းမှာစားနေတယ်အဲ့လိုအချိန်ရှိတိုင်းမှာအခါမရွေးအချိန်ရှိတိုင်းမှာစာတတ်တဲ့အတွက်တာကြောင့်တဏလို့ခေါ်တာဘာဖြစ်လို့တဏလို့ခေါ်တာတတ်တတိပရိတတိတဏတတ်တတိစားလောင်တတ်ဤပရိတတိထဝံကျင်မအခါခသိလည်းပဲဆာလောင်တည်းဤတသမဓာကြောင့်မူလို့တဏတဏမိပါတော့ဤဆာလောင်တတဲ့အတွက်တာကြောင့်အချိန်မရွေးအခါမရွေးအချိန်ရှိတိုင်းမှာအမြဲတမ်းပင်လျင်ဆာလောင်နေတဲ့အတွက်တဏလို့ခေါ်လေအမြဲတမ်းပင်လျင်ဆာလောင်နေတဲ့အတွက်ဘာလို့ခေါ်တဏလို့ခေါ်ပါတယ်။အဲ့ဒီတဏတရားကဆာလောင်တာပဲဆာလောင်တယ်ဆိုတာကိုလည်းပြောခဲ့တဲ့အတိုင်းနှစ်သက်နေတဲ့သဘောတာယာနေတဲ့သဘောတောင်းတနေတဲ့သဘောရှိနေတာကိုပင်လင်ဆာလောင်တယ်လို့ခေါ်တယ်။ဘာလောင်တယ်လို့ခေါ်။ကောင်းတဲ့အာယံတွေကိုနှစ်သက်နေတဲ့ရှင်အဲ့ဒီပုဂ္ဂိုလ်ဆာသွားပြန်ပြီ။အစင်းအမျိုးမျိုးတွေကိုနှစ်သက်နေအဲ့ဒီပုဂ္ဂိုလ်ဆာလောင်သွားပြန်ပြီ။အတန်မျိုးမျိုးတွေကိုနှစ်သက်နေအဲ့ဒီပုဂ္ဂိုလ်ဆာလောင်သွားပြန်ပြီ။အနတ်မျိုးမျိုးတွေကိုနှစ်သက်နေလို့ရှင်အဲ့ဒီပုဂ္ဂိုလ်ဆာလောင်သွားပြန်ပြီ။အရသာမျိုးမျိုးတွေကိုနှစ်သက်နေလို့ရှိရင်ထိုပုဂ္ဂိုလ်သည်ဆာလောင်ပြန်ပြီးအထီးအတွက်မျိုးမျိုးတွေကိုနှစ်သက်နေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဆာလောင်ပြန်ပြီးဒါကြောင့်မလို့ရောက်ရဘဝရရအာယုန်ဒီမှာအမြဲတမ်းနှစ်သက်ပြီးတော့ဆာလောင်တတ်တဲ့အတွက်ဒါကြောင့်အဲ့ဒီတဏတရားသည်ဘဝအတိတ်ကိုခံယူနေတယ်။ဘာအတိတ်ကိုခံယူနေ?ဘဝအတိတ်ကိုခံယူနေတာ။ဒါကြောင့်လိုချင်စရာတွေရှိနေမယ်လိုချင်တာတွေရှိနေတိုင်းရှိနေတိုင်းမှာတဏဖြစ်နေတာ။ဘာဖြစ်နေတာ?ဆိုကြည့်လိုခြင်းစရာလိုခြင်းတဏဖြစ်ပေသည်လိုခြင်းစရာလိုခြင်းတဏဖြစ်ပေသည်မိမိတဏ္ဍာ၌ရှိတဲ့အာယုန်ကိုပဲဖြစ်ဖြစ်သူတော်ဘာတဏ္ဍာ၌ရှိနေတဲ့အာယုန်တွေကိုပဲဖြစ်ဖြစ်နှစ်သက်နေတယ်သဘောကျနေတယ်တောင်းတနေတယ်ဆာလောင်နေပြီဆိုလို့ရှိရင်ကာမတဏှာဖြစ်နေတာပါရဏာဖြစ်နေတာလေဒါကြောင့်ပြင်စာကာမဂုဏိကောရာဂောကာမတဏှာနာမပြင်စာကာမဂုဏိကောငါးပြန်အာယုန်ကာမဂုဏ်၌အာယုန်ရှိနေတဲ့ရာဂောတတ်မဲ့ဆွလန်းတန်ရောက်ဆာလောင်နေတဲ့ရာဂတရားသည်ဟောဆွလန်းနေတဲ့တဏှာတရားသည်ကာမတဏနာမကာမတဏမိပါတော့ဤတဏတရားရဲ့တယုတ်တွေကိုထောက်ဆောင်ပြီးတော့ဘုရားကိုယ်တော်မြတ်မှာညွှန်ကြားဤတံဤတဏတရားဟုသည်တရားဋ္ဌအပေယပါလဲဆိုလို့ရှိရင်ကာမတဏကာမကောင်၌တတ်မဲ့ခြင်းဆိုတဲ့ကာမတဏသည်၎င်းဘဝတဏဘဝ၌တတ်မဲ့ခြင်းဆိုတဲ့နှစ်သက်ခြင်းဆိုတဲ့တဏတရားသည်၎င်းဘ ဝိဘဝဒနာဘဝကင်းခြင်း၌နှစ်သက်ချင်းဆိုရဒနာတရားသည်၎င်းဒနာက3မျိုးရှိဒနာကဘယ်နှမျိုးရှိ3မျိုးရှိပါရဲ့ဗျာကာမဒနာဆိုတာကုလပြောခဲ့တဲ့ငါးပြံအာယုံကာမဂုဏ်တရားတွေအပေါ်မှာနှစ်သက်ဆွဲလန်းတောင်းတဆလောင်နေတဲ့ဒနာတရားကိုကာမဒနာလို့ခေါ်တယ်ဗာဒနာလို့ခေါ်ဘုရုတန်တံပဲဖြစ်ဖြစ်ကိုတန်တံပဲဖြစ်ဖြစ်သူတော်ဘာတန်တံပဲဖြစ်ဖြစ်အာယုံမျိုးမျိုးဒီပေါ်မှာနှစ်သက်နေတယ်သဘောကျနေတယ်တောင်းတနေတယ်ဆလောင်နေတယ်ဆိုရင်ထိုပုဂ္ဂိုလ်ရဲ့တန်တံမှာကာမတဏှာဖြစ်လာတာဗာဒနာဖြစ်လာတာကာမတဏှာဖြစ်လာတော့နှစ်သက်မှုတွေပေါ်လာတယ်နှစ်သက်မှုတွေပေါ်လာတော့စွဲလန်းမှုတွေပေါ်လာတယ်နှစ်သက်တော့စွဲလန်းမှုလားမလားမလားဟုတ်လားနှစ်သက်တော့ဆွဲလန်းဆိုတဲ့ဥပါဒဏ်นี่ဖြစ်နှစ်သက်ဆွဲလန်းတော့ဥပါဒဏ်ဖြစ်လာတဲ့ခါကြတော့လိုချင်တဲ့သဘောရယူအောင်လုပ်တဲ့သဘောကံသင်္ခါရတွေပြုတ်ဖြစ်သွားဆွဲလန်းတော့ကံသင်္ခါရတွေလုပ်ဖြစ်ကံသင်္ခါရတွေလုပ်ဖြစ်သွားတဲ့ခါကြတော့အဖြစ်ဘဝအတိယုံနာခန္ဓာတွေအတိတ်တွေဖြစ်ပြီးတော့ထိုက်ရဘဝအတိယုံနာခန္ဓာတွေထိုက်ရတဲ့အတွက်တာကြောင့်နှစ်သက်မှုတွေဖြစ်တိုင်းဖြစ်တိုင်းတတ္တဝါတွေဟာဘဝအတိခန္ဓာဝန်တွေကိုခံယူနေတယ်လို့ခေါ်ရပါတယ်ရရမလို့နှစ်တန်းမှုတွေဆွဲလာမှုတွေတောင်းတမှုတွေဆလာမှုတွေဖြစ်တိုင်းဖြစ်တိုင်းမှာထိုပုဂ္ဂိုလ်ရဲ့တန်တမှာဘဝအတိခန္ဓာဝန်တွေကိုခံယူနေတယ်ဘဝအတိဘာဝန်တွေကိုခံယူနေတာပါလေဆိုကြည့်ကောင်းတို့ရာရာနှစ်တတံဧဒါကာမတဏဘာကောင်းတို့ရာရာနိတတံဧဒါကာမတဏဘာ
ဆိုကြည့်လိုက
်ကောင်းတို့ရာရာဒါကြောင့်ကောင်းတို့ရာရာဖြစ်တဲ့အာယုံ၅ပါးကာမဂုဏ်တရားတွေအပေါ်၌နိတမှုတည်းရှိတရားမှုတွေရှိတောင်းတမှုတွေရှိနေတယ်ဆာလာမှုတွေရှိနေတယ်ဆိုလို့ရှိရင်ထိုပုဂ္ဂိုလ်ရဲ့တန်တံမှာဘဝအတိခန္ဓာဝန်တွေကိုခံယူနေတယ်ဘဝအတိဘာတွေကိုခံယူနေဘုန်းကြီးတို့ဘုရားအလောင်းသည်တခုသောဘဝတုန်းကစံပါမိရဲ့အနီးမှာအလွန်တရာဆင်းရဲတဲ့ဆင်းရဲတာတယောက်ဖြစ်ခဲ့ပါဘုရားအလောင်းဆင်းရဲတာဘဝနဲ့ဆင်းရဲတာဖြစ်တဲ့အချိန်ကာလမှာအင်္ဂတိုင်းမကရတိုင်းနှစ်တိုင်းလုံးကိုအစိုးရတဲ့မင်းကြီးကလည်းပဲစံပါမြစ်ကိုလွှမ်းမိုးပြီးတော့ကြီးစိုးပြီးတော့နေတဲ့နဂါမင်းကြီးစံပေးရနဂါမင်းပေါ့အဲဒီစံပါမြစ်ကိုကြီးစိုးနေတဲ့နဂါမင်းကိုနှစ်စဉ်နှစ်တိုင်းပူဇော်ပွဲပြုလုပ်ပြီးတော့နေကြနဂါမင်းကြီးကလည်းပဲလူအသွင်ဖန်ဆင်းပြီးတော့နဂါပရိသတ်တွေနဲ့တကောအပူဇော်ခံတဲ့အဲလိုနဂါမင်းကြီးကလည်းပဲလူအသွင်ဖန်ဆင်းပြီးတော့နဂါပရိသတ်တွေနေတကောအပူဇော်ခံပွဲပူဇော်နေတဲ့ပွဲကြီးမှာကုလဖယားအလောင်းစင်ရတာကသွားပြီးတော့မြင်တွေ့ရတဲ့အတွေ့ဖယားအလောင်းစင်ရတာသည်နဂါမင်းကြီးရဲ့စီစဉ်ကိုအလွန်တရာသဘောကျပါသဘောကျပြီးတော့တောင်းတပြီးတော့ဗာရီလှုပ်လဲဆိုတော့ကုသိုလ်ကောင်းမှုတွေလှုပ်ကုသိုလ်ကောင်းမှုတွေလှုပ်တိုင်းလှုပ်တိုင်းနဂါမင်းရဲ့စီစဉ်ကိုတောင်းတပြီးတော့ဒါနကုသိုလ်ပြုလဲဒီဒါနကုသိုလ်တတိယနဂါမင်းရဲ့စီစဉ်ချမ်းသာကိုရပါလို့ဤတီလဆောက်တည်တိုင်းဆောက်တည်တိုင်းလည်းပဲကုသိုလ်ကောင်းမှုတွေလှုပ်တိုင်းလှုပ်တိုင်းနဂါမင်းရဲ့စီစဉ်ချမ်းသာကိုရပါလို့ဤလို့ဒါနကုသိုလ်တွေပြုတီလကုသိုလ်တွေဆောက်တည်တိုင်းဆောက်တည်တိုင်းနဂါမင်းရဲ့စီစဉ်ချမ်းသာကိုတောင်းတပြီးတော့ပြုသလားမပြုပါလားဘုရားအလောင်းစင်ရတာကအဲ့ဒီလိုကုသိုလ်ပြုတိုင်းပြုတိုင်းမှာနဂါမင်းရဲ့စီစဉ်ချမ်းသာကိုတောင်းတပြီးတော့သူကကုသိုလ်ပြုအဲ့တော့ဘုရားအလောင်းသည်အဲ့ဒီဘဝကဘုရားအလောင်းစင်ရတာကအဲ့ဒီဘဝကတည်တဲ့အခါကျတော့ဘယ်မှာသွားဖြစ်လဲဆိုတော့ကုလပြောခဲ့တဲ့စံပိယနဂါမင်းကြီးရဲ့ပလင်ပေါ်မှာပဲဥပပတ်နဂါကြီးသွားဖြစ်တယ်တဲ့ဘာသွားဖြစ်ပါလဲဥပပတ်နဂါကြီးဆိုတာနဂါဆိုတာအမှန်ကတော့မွေပါပဲအဲ့လူစင်စက်ကမွေကြီးသွားပြီးတော့ဖြစ်တယ်ဆိုတော့ကုလဘုရားအလောင်းသည်အလွန်တရာမှဆက်ဆုပ်သွားတယ်အလွန်တရာမှကြောက်လန့်သွားတယ်တုန်လှုပ်သွားတယ်ပေါ့ဖယားလောင်းသည်လူစင်စက်ကနဂါးကြီးသွားဖြစ်တော့သူ့အမူအရာကိုသူ့ခန္ဓာကိုယ်ကြီးကိုသူကြည့်ပြီးတော့အလွန်တရာဆက်ဆုပ်နေတယ်။အလွန်တရာဆက်ဆုပ်နေတဲ့အတွက်ငါပြုခဲ့တဲ့ဒါနကုသိုလ်၊သီလကုသိုလ်တွေက နတ်ပြည်၆တန်းကြောက်တဲ့ကြိုက်တဲ့နတ်ပြည်ကိုသွားနိုင်ပါလေနဲ့ဘယ်နဲ့ကြောင့်ငါသည်ငကားဘဝစည်စိမ်ချမ်းသာကိုရနေပါလေ။အော်ငါတောင်းတခဲ့မိလို့ပဲ။ငါဒီငကားဘဝစည်စိမ်ချမ်းသာကြီးကိုတောင်းတခဲ့မိလို့တွေ့တာကြောင့်ဒီဘဝကိုငါရောက်ရတာပဲဆိုပြီးတော့အဲ့ဒီမွေဘဝနဲ့အသက်သေးခြင်းနဲ့စိတ်တွေပေါ်လာတယ်။ကိုယ့်ကိုယ်ကိုတတ်ကြောင်ကြံစီတဲ့စိတ်တွေပေါ်လာတယ်တဲ့။အဲ့ဒီအခါမှာကိုယ့်ကိုယ်ကိုသေချောင်းကြံဖို့အတွက်ကြံစီတဲ့စိတ်တွေပေါ်လာနေတဲ့အချိန်ခါမှာပင်လျင်သူမနာအမိရတဲ့နဂါမလေးကနဂါမင်းကြီးအရေးချေကိုကြည့်လိုက်တဲ့အခါကျတော့တိသွားတဲ့အတွက်ဒါကြောင့်အခြားသောနဂမတွေကိုတတိပေးပြီးတော့တိုက်တွန်းလိုက်တယ်။ကာပြဖို့အတွက်တီဆိုဖို့အတွက်ဖြည့်ဖြော်ဖို့အတွက်တိုက်တွန်းလိုက်တော့အခြားသောနဂမတွေနှစ်တကောအားလုံးသောနဂါပရိသတ်တွေလာရောက်ပြီးတော့ဖြည့်ဖြော်ကြတချင်းတည်းအမျိုးမျိုးဆိုပြကြအကတွေအမျိုးမျိုးကပြကြတဲ့အခါကျတော့ကုလနဂါမင်းကြီးလည်းပဲနဂါဘုံကိုတရားဘုံလို့ထင်ပြီးတော့တခါနဲ့ပျော်မွေ့သွားတယ်တဲ့နဂါဘုံကိုဘာဘုံလို့ထင်မိပါလဲတရားဘုံလို့ထင်ပြီးတော့နဂါမင်းကြီးလည်းပဲသူ့ဘဝနဲ့သူတခါနဲ့ပျော်သွားသလားမပျော်သွားပါလားယာယံတရဏဘိနန္တိနိအယံဗာရဒါနံဩစတိယာယတနာအကျင့်တနာတရားသည်တရဏတရဏပိနန္တိနိထောထောရောက်ရဘွားယာယံအာဟုန်တွင်၌လည်းနှစ်သက်ပြောင်းဝေကြီးတော့နေတတ်ပါတော့ဤအယံဧကတောရောက်ရဘွားရောက်ရအာဟုန်တွင်၌နှစ်သက်ပြီးတော့ပြောင်းဝေခြင်းနေတဲ့တနာတရားကိုဘာရဒနာဘောအတိကောဝန်တော်ဝန်မို့တို့ခံယူနေခြင်းဟူ၍ဩဇတိကောင်းစွာမသွေမိတ်ဆိုတော်မူအပ်ပါပေတတိဟောအတ္တကမင်းကြီးရဲ့ဥပရိမိဖျားကြီးတို့လည်းဒီအတိုင်းပဲမိဖျားကြီးဘွားကသေသွားတော့ဟောဗနွားချီပို့မှသွားဖြစ်တဲ့အခါမှာသူ့ဘွားလေးနဲ့သူတော်ဖြစ်ပျော်သလားမပျော်ဘူးလားအဲ့ဒါတခြားလားတဏှာတရားလားဘဝတဏှာကတော့သူလည်းဒီလိုပဲသတ္တရာဒိဋ္ဌိနဲ့ရှင်တွဲပြီးတော့နှစ်သက်တဲ့တဏှာတရားကိုတော့ဖြင့်ဘဝတဏှာလို့ခေါ်တယ်ဘာတဏှာလို့ခေါ်မလဲတတတဒိဋ္ဌိသာကတောရာဂောဘဝတဏနာမတတရာဒိဋ္ဌိသာကတောမြဲပါတဲ့ခိုင်မာတဲ့ယူဆပြီးတော့နေတဲ့တတရာဒိဋ္ဌိတကောဖြစ်တော်ရာဂောတမေဆွဲလန်းဆာလောင်တောင်းတတဲ့တဏတရားသည်ဘဝတဏနာမဘဝတဏမိပါတော့ဤရရတဲ့ဘဝလေးကတော့အမြဲတမ်းခိုင်မာနေတယ်ဒီဘဝလေးကအခုလည်းတည်ရှိနေတယ်နောင်ဘဝလည်းဒီဘဝလေးကသွားပြီးတော့ဖြစ်အောင်မှာပဲဒီဘွားကသိပြီလို့ရှိရင်ဒီအတ္တကောင်လေးကတဏှာရောက်ပြီးတော့သွားပြီးတော့ဖြစ်အောင်မှာပဲဘွားကအမြဲတမ်းတည်ရှိနေတဲ့ပြောင်းလဲမှုမရှိဘူးလို့အဲဒီလိုယူဆထားတဲ့အယူဆမျိုးကိုတတ္တတဒိဋ္ဌိလို့ခေါ်တယ်။ဗာဒိဋ္ဌိလို့ခေါ်တယ်။ဘွားလေးမြဲတယ်ဆိုတော့အဲဒီမြဲတဲ့ဘွားလေးကိုပဲနှစ်သက်သာယာသဘောကျနေခြင်းကိုပင်လျင်ဘဝတဏှာလို့ခေါ်ပါတယ်။ဗာဒနာလို့ခေါ်မယ်။ဆိုကြည်တတ္တတဒိဋ္ဌိရှင်တွဲပြီဖြစ်ဤဘဝတဏဘာသတ္တရာဒိဋ္ဌိရှင်တွဲပြီဖြစ်ဤဘဝတဏဘာဆိုကြည်လိုက်သတ္တရာဒိဋ္ဌိရှင်တွဲပြီဖြစ်ဤဘဝတဏဘာဝိဝတနာဆိုတာဘဝကင်းကြီး၌နှစ်သက်တဲ့သဘောကိုဝိဝတနာလို့ခေါ်ပါတယ်။အဲဒီဝိဝတနာဆိုတာကတော့ဩစိတာဒိဋ္ဌိနဲ့ရှင်တွဲပြီးတော့နှစ်သက်သာယာသဘောကြဆာလောင်တဲ့သဘောကိုဝိဘဝတနာပါဒနာပါလိမ့်ဩစိတာဒိဋ္ဌိသာကတောရာဂောဝိဘဝတနာနာမဩစိတာဒိဋ္ဌိသာကတောဘဝပြတ်ခြင်းကိုသဘောကြပြီးတော့နေတဲ့ဩစိတာဒိဋ္ဌိနှင့်တကောဖြစ်သောရာဂောတတ်မဲ့ဆွဲလန်းဆာလောင်တဲ့နှစ်သက်တဲ့ရာဂတရားသည်ဝိဘဝတဏနာမဝိဘဝတဏမိပါတော်ဤတိသောဧတံဝဆနဣဇာဂောအထကရာစရိယောအထကရာဆရာသည်တံဝနတိကောင်းစွာမသွေဖွင့်ပြထားတော်မူခဲ့ပါပေတတိဩစိတာဒိဋ္ဌိနဲ့ရှင်တွဲပြီးတော့နှစ်သက်တဲ့သဘောကိုတက်တဲ့တဏှာကိုဝိဘဝတဏှာလို့ခေါ်တယ်ဝိဘဝတ ဝိပဒနာဆိုတာကကုလဥစ္စေတဒိဋ္ဌိနဲ့ရှင်တွဲနေတယ်ဥစ္စေတဒိဋ္ဌိအယူဆရှိတဲ့ပုဂ္ဂိုလ်ကဒီဘဝကသိလို့ရှိရင်ဘဝကပြတ်သွားတာပဲနောက်ဘဝဘယ်တော့မှမဖြစ်တော့ဘူးနောက်ဘဝဘယ်တော့မှပြန်ပြီးတော့ဖြစ်ချင်းမရှိတော့ဘူးလို့ယူဆရတဲ့အယူဆမျိုးကိုဥစ္စေတဒိဋ္ဌိလို့ခေါ်တယ်ဗာဒိဋ္ဌိလို့ခေါ်လဲတချို့အဲ့ဒီဘဝပြတ်တာကိုလည်းပဲသဘောကျကြဘဝပြတ်သွားတာသဘောကျတာကိုအဲ့ဒါဥစ္စေတဒိဋ္ဌိပဲအဲ့ဒီပုဂ္ဂိုလ်ဥစ္စေတဒိဋ္ဌိယူဆရှိတဲ့ပုဂ္ဂိုလ်တွေကမကောင်းတာတွေကိုလည်းပဲမကြောက်တော့ဘူးကောင်းတာတွေကိုလည်းသူကမလုတ်ချင်တော့ဘူးမလုတ်ဖြစ်တော့ဘူးမကောင်းတာလုတ်ဖို့လည်းပဲသူ့အတွက်မခဲရင်တော့ဘူးကောင်းတာလုတ်ဖို့လည်းပဲသူ့အတွက်မကြံစီတော့ဘူးအဲ့တော့အဲ့ဒီပုဂ္ဂိုလ်ဒီဘယ်သူတေးသေးငတိမာပြီးရောဆိုတဲ့သဘောထားပြီးတော့ထင်ရလုတ်မယ်ဆိုတဲ့ပုဂ္ဂိုလ်ဒီကုသိုလ်တွေဖြစ်မှာလားအကုသိုလ်တွေဖြစ်မှာလားသူတို့ရေပါလားဟောကြတော့ထင်ရလို့တော့ဒါပဲအဲ့ဒီဘဝပြတ်တော်သဘောကြပြီးတော့နှစ်သက်နေတဲ့တဏတရားကိုသဘောကြပြီးတော့နှစ်သက်နေတဲ့တဏတရားကိုဘာတဏလို့ခေါ်လဲဝိဘဝတဏဘာတဏလို့ခေါ်ဝိဘဝတဏကဘာဒိဋ္ဌိနဲ့ရှင်တွဲဆိုကြည့်လိုက်ဥစ္စရာဒိဋ္ဌိရှင်တွဲပြီဖြစ်ဤဝိဘဝတဏပါဩစေရဒိဋ္ဌိရှင်တွဲပြီဖြစ်ဤဝိဘဝတဏပါဒါကြောင့်တဏ္ဍ3မျိုးရှိနေတဲ့မြတ်ကာလပတ်လုံးဘဝအတိတ်တွေကိုခံယူနေတယ်။ဝန်တော့ဝန်ဘိုးတွေကိုခံယူနေတာတဏ္ဍရှိနေရင်ဝန်တော့ဝန်ဘိုးကိုခံယူနေတာမြည်တယ်တဏ္ဍရှိနေဘာကိုခံယူနေတာမြည်ခရဆိုလိုက်ဝန်တော့ယူရာတဏ္ဍသာမှန်စွာဖြစ်ပေသည်ဝန်တော့ယူရာတဏ္ဍာမန်စွာဖြစ်ပေသည
်သေညောမီယာတဏ္ဍာမန်စွာဖြစ်ပေသည်သေညောမီယာတဏ္ဍာမန်စွာဖြစ်ပေသည
်နောက်ဆုံးဖြစ်တဲ့၄ခုမြားဖြစ်သောမတ္တိကာကိုစင်ပြသည်အားလျော်စွာဘုရားကိုယ်တော်မြတ်ဤကောင်းချုပ်မိကြားတော်မူပါတဲ့ကတမေသာဘေကဝေဘာရနိခိပနံဘေကဝေယံတော်မြတ်ဥစ္စသာတို့ဘာရနိခိပနံဝန္တဝံဘုဂောပြေချာခြင်းဟူသည့်ကတမေသာအဘေယာပါဏိယာတတယဝတနာယအတေတာဝိရာဂနိရောနိရောဓောသာဂောပတိနိတကောမုတ်တိအနာလယောဣဒံဩစတိဘေကဝေဘာရနိခိပနံတတယဝတနာယထိုကဲ့သို့နှစ်သက်တောင်းတဆာလောင်တတ်မဲ့တတဲ့တနာတရားဤသာလျင်ယောအတေတာဝိရာဂနိရောဓောအကျေကျေးမဲ့ရာဂတရားဤချုပ်ချင်းသည်ယောသာကောတနာတရားကိုစွန့်ပယ်ခြင်းသည်ယောပရိနိတကောတနာတရားကိုတဖန်စွန့်ပယ်ခြင်းသည်ယာမောတိတနာတရားမှအကျဉ်လွတ်မြောက်ခြင်းသည်ယောနလယောအကျဉ်တရားကိုအကျဉ်တဏတရားကိုအကျဉ်တွေ့တာမှုကင်းခြင်းလို့အကျဉ်တွေ့တာမှုလို့ခေါ်တဲ့တဏတရားမရှိခြင်းသည်ဝါတွေ့တာမှုကင်းခြင်းသည်အတ္တိရှိပါ၏ဣဒံဤကဲ့သို့အကျဉ်မဲ့ရာဂတရားချုပ်ခြင်းစတဲ့သဘောတရားတွေကိုဘာရနိခေပနံဝန္တဝံဘုဂောပြစ်ချခြင်းဟူ၍ဟောစတိကောင်းစွာမသွေမိတ်ဆိုတော်မူအပ်ပါပေတတိဘာရနိခေပနဝန္တော့ဝန်ဘုဂ်ကိုပြစ်ချရဲဆိုတာကတဏ္ဍတရားကိုလက်မခံဘဲနဲ့ပယ်လိုက်တာကိုပြောတာပါပဲတဲ့ဝန္တော့ဝန်ဘုဂ်ကိုပြစ်ချရဲဆိုတာကုလပြောခဲ့တဲ့ခံယူထားတဲ့တဏှာကိုပယ်လိုက်လို့ရှိရင်ဖြစ်တာဝန်တော့ဝန်ဘိုးကြီးကကြသွားသလားမကြသွားနိုင်ပါလားအဲဒီတော့ဝန်တော့ဝန်ဘိုးကိုပြစ်ချတယ်ဆိုတာကုလပြောခဲ့တယ်ဝန်တော့ဝန်ဘိုးကိုလက်ခံထားတဲ့ခံယူနေတဲ့တဏှာကိုပယ်တတ်လိုက်တာပဲဒါကြောင့်အတေတဝိရာဂနိရောဓအကျဉ်းအကျဉ်းမဲ့ပယ် အကျဉ်အကျွေးမဲ့ရာဂတရားကိုချုပ်ငြင်းခြင်းအကျဉ်မဲ့ရာဂတရားချုပ်သွားပြီဆိုတာကနိဗ္ဗာန်ရောက်ရင်ရာဂတရားကချုပ်သွားတာပဲဘယ်ရောက်ရင်ရာဂတရားချုပ်သွားဒါကြောင့်သာကရာဂတရားကိုစွန့်တယ်ပရိနိဒ္ဒကတဖန်ဝေးအောင်စွန့်တယ်မုတ်တိရာဂတရားမှလွတ်တယ်အနာလျောတွေ့တာမှုရာဂတရားမရှိတော့ဘူးအဲ့တော့နိဗ္ဗာန်ရောက်ပြီဆိုလို့ရှိရင်ကုလဝန်တော်ဝန်ဘိုးကြီးပြစ်ချလိုက်တာပဲတဲ့အဲ့နိဗ္ဗာန်ရောက်ဖို့အတွက်ဝန်တော်ဝန်ဘိုးကိုပြစ်ချနိုင်အောင်တဏှာတရားကိုပယ်နိုင်အောင်ဝိပဿနာတရားတွေအထောက်ရသလားအမထောက်ရပါလားအကြဝိပဿနာဉာဏ်အရိယမဉာဏ်တို့အစွမ်းအားဖြင့်တဏှာတရားတွေဖြစ်ခွင့်မရတော့ဘူးအာထုတ်နေလို့ရှိရင်အာထုတ်တန်းအာထုတ်တိုင်းမှာခန္ဓာဝန်ထုတ်တွေပြိချနေတယ်အာထုတ်တန်းအာထုတ်တိုင်းမှာခန္ဓာဝန်ထုတ်တွေဘာလို့နေပြိချနေတာပါရဏိခေပနာဝန်ထုတ်ဝန်ဘိုးကြီးကိုပြိချတယ်ဆိုတာတဏှာဖြစ်ခွင့်မရတဲ့နိဗ္ဗာန်အရာပဲအဲ့နိဗ္ဗာန်အရာမှာသွားပြီးတော့ဒီဝန်ထုတ်ကြီးပြိချရမှာဝန်ထုတ်ကြီးပြိချရမယ်ဆိုတော့နိဗ္ဗာန်အရာမှာဘာဝန်ထုတ်မှမရှိတော့ဘူးနိဗ္ဗာန်ရမှာခန္ဓာဝန်တို့တွေရှိသေးလားမရှိတော့ဘူးလားရှိပါပါဘုရားဒါကြောင့်တဏှာမဖြစ်တဲ့နိဗ္ဗာန်အရာဒီဝန်တို့ပြစ်ချရာအရာဘာပြစ်ချရာအရာပါလဲဒါကြောင့်ဝန်တို့ပြစ်ချနိုင်ဖို့အတွက်ကနိဗ္ဗာန်ရရောက်မှသာလဲဝန်တို့ပြစ်ချနိုင်တဲ့ပုဂ္ဂိုလ်လို့ခေါ်ရသို့အတွက်ကြောင့်မြင်တိုင်းမြင်တိုင်းကြားတိုင်းကြားတိုင်းနမ်းရှုတိုင်းနမ်းရှုတိုင်းစားတဲ့စားသောတိုင်းထိတွေ့တိုင်းထိတွေ့တိုင်းကြံသိတိုင်းကြံသိတိုင်းဓဝရ၆ပါးမှာပေါ်လာသမျှတွေကိုအမြဲတမ်းတတိကပြီးတော့ရှုမှတ်ရသလားမမှတ်ရပါလားမမှတ်ရပါဘူး။ဒါရချက်ပမပေါ်တိုင်းပေါ်တိုင်းမရှုနိုင်ဘူးဆိုလို့ရှိရင်ဖြင့်မသိမှုအဝိဇ္ဇာနဲ့တကောနှစ်သက်မှုတဏှာတရားတွေဖြစ်နေတယ်။တဏှာတရားတွေဖြစ်နေလို့ရှိရင်ဘဝအတိတ်ကိုခံယူနေတာမြည်တယ်။ဘာကိုခံယူနေတာမြည်မလဲ။ဒါကြောင့်ဒါရချက်ပကပေါ်တိုင်းပေါ်တိုင်းကိုအမှန်တရားကိုတိတိတိတိသွားပြီးဆိုလို့ရှိရင်တဏှာတရားကိုတတင်ကတတင်ကပယ်နေတာဘယ်လိုဖြစ်နေတာလဲ။အဲ့ရပေါ်တိုင်းပေါ်တိုင်းအမှန်ကိုသိအောင်မှတ်နေရတယ်။ယောဂီတော်တွေဆိုလို့ရှိရင်ပေါ်တိုင်းပေါ်တိုင်းမှတ်ရသလားမမှတ်ရဘူးလား။ပေါ်တိုင်းပေါ်တိုင်းမှတ်နေလို့ရှိရင်တဏှာတရားကိုတတင်ကပဟန်နဲ့ပယ်နေတယ်။ဘာပဟန်နဲ့ပယ်နေ။ဝိပဿနာတရားကိုမှမရှုဖြစ်ဘူးဆိုလို့ရှိရင်ခန္ဓာဝန်အတိတ်တွေကိုလက်ခံနေတာမြည်တယ်။ဝိပဿနာတရားကိုရှုနေလို့ရှိရင်တော့ပဲခန္ဓာဝန်တွေကိုပြစ်ချနေတာ။ဝိပဿနာတရားကိုရှုရင်ဘာဝန်တွေကိုပြစ်ချနေပါလဲ။ေဥပဒနာတရားကိုကြိုးစားပြီးတော့မှတ်ရင်မှတ်ရင်နဲ့အရိယမက်များအကရိများဖြစ်ပေါ်သွားပြီဆိုလို့ရှိရင်ဖြင့်ထိုအခါမှာခုနှစ်ဘဝတည်းပုံလွန်ပြီးတော့ထံရွက်ရမယ့်ခန္ဓာဝန်တွေနှစ်ဘဝတည်းပုံလွန်ပြီးတော့ထံရွက်ရမယ့်ခန္ဓာဝန်တွေတစ်ဘဝတည်းပုံလွန်ပြီးတော့ထံရွက်ရမယ့်ခန္ဓာဝန်တွေအလုံးစုံသောခန္ဓာဝန်တွေကိုအစဉ်တိုင်းအစဉ်တိုင်းပြစ်ချပြီးသားဖြစ်သွားတယ်။ဒါကြောင့်ယောဂီတော်စင်တို့ဆိုလို့ရှိရင်ဖောင်းတယ်ပိန်တယ်လို့မှတ်ရသလားမမှတ်ရပါလား။ဖောင်းတယ်လို့တစ်ခါမှတ်လိုက်လို့ရှိရင်ခန္ဓာဝန်တစ်ခါပယ်ချလိုက်တာပိန်တယ်လို့တစ်ခါမှတ်လိုက်လို့ရှင်ခန္ဓာဝန်တစ်ခါပယ်ချလိုက်တာရှုမှတ်လိုက်တိုင်းရှုမှတ်လိုက်တိုင်းမှာခန္ဓာဝန်တွေကိုပြစ်ချနေတယ်ရှုမှတ်လိုက်လည်းလူရှုမှတ်လိုက်တိုင်းမှာဘာတွေကိုပြစ်ချနေပါလဲအဲ့တော့တစ်စက္ကန့်ကိုတမှတ်ရတယ်တစ်မိနစ်မှတ်လို့ရှင်အမှတ်60ရတယ်တစ်နာရီမှတ်လို့ရှင်အမှတ်ပေါင်း3600ရတယ်မှတ်တိုင်းမှတ်တိုင်းမှာတစ်စက္ကန့်မှတ်လို့ရှင်ခန္ဓာဝန်တစ်ခါပြစ်ချလိုက်ပြန်ပြီတမနဲ့မှတ်လို့ရှိရင်ခန္ဓာဝန်ပေါင်း60ပြစ်ချလိုက်သလားမပြစ်ချလိုက်ပါလားတဏှာကြီးမှတ်ဖြစ်သွားပြီဆိုလို့ခန္ဓာဝန်ပေါင်း3600ဘာဖြစ်သွားလဲပြစ်ချလိုက်တယ်တဲ့ဒါအတွက်ကြောင့်ယောဂီတော်စီနဲ့မှတ်တိုင်းမှတ်တိုင်းမှာခန္ဓာဝန်တွေကိုပြစ်ချနေတာမှတ်တိုင်းမှတ်တိုင်းဘာလို့နေအဲ့တော့ခန္ဓာဝန်တို့ပြစ်ချဖို့ကလည်းနိဗ္ဗာန်မှာသာလင်ချလို့ရမှာဘယ်မှာကြရင်ချလို့ရမလဲသောလိုက်ဝန်တုတ်ချရာနိဗ္ဗာန်သာမှန်စွာဖြစ်ပေသည်ဝန်တုတ်ချရာနိဗ္ဗာန်သာမှန်စွာဖြစ်ပေသည်သောလိုက်ဝန်ဒါကြောင့်ခန္ဓာဝန်တုတ်တွေကိုပြစ်ချနိုင်ဖို့အတွက်ကြိုးစားပြီးတော့အထုတ်ဖို့လိုအပ်သလားမလိုအပ်ပါလားမှတ်တိုင်းမှတ်တိုင်းမှာဝန်တုတ်ကိုပြစ်ချနေတာမှတ်တိုင်းမှတ်တိုင်းမှာဘာဖြစ်နေပါလဲနေကေပိတ္တဝါကရုံပါရံအညာပါရံအနာတိယနေကေပိတ္တဝါကရုံပါရံအညာပါရံအနာတိယသာမူလံတဏမဘောရှာနေသာတောပရိနိဗ္ဗုဒ္ဓ ကရုံပါဒံအလုံးတရားလေးလံလာတဲ့အတ္တဘောတိသောခန္ဓာဝန်တို့ကြီးကိုနေကေဘိတောပရိနိဗ္ဗာန်သုတိနေရာဖြင့်စွန့်ပယ်ချပြီး၍အညာပါဒံအခြားသောအသိဖြစ်တဲ့ခန္ဓာဝန်တို့ဝန်ဖို့တွေကိုအနာတိယမယူတော့ပါပဲနဲ့သမူလံမသိမှုဆိုတဲ့အဝိဇ္ဇာတိဟုသောတရားတွေနှင့်တကောဝတဏံဘဝတိုင်းဘဝတိုင်းမှာအာယာနှစ်သက်တောင်းတလိုချင်ခြင်းဆိုတဲ့တဏတရားကိုအဘောရှံအရတမဉဏ်လက်နဲ့ဖြင့်အပြီးတိုင်းပယ်ဖြဲရှင်းဖြဲပြီးတကားလားနေစာတော်တက်မဲ့ဆွဲလန်းလိုချင်ခြင်းဆိုတဲ့တောင်းတခြင်းဆိုတဲ့ဆာလမှုကင်းသည်ဖြစ်၍ပရိနိဗ္ဗုဒ္ဓငြိမ့်ရပါတော့၏ပရိနိဗ္ဗုဒ္ဓဆင်းရဲခတ်သိမ်းချုပ်ငြိမ့်ရပါတော့၏ဟောပရိနိဗ္ဗုဒ္ဓဘယ်ချမ်းသာနေမှမတူဘယ်အပ်